Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်တွေကိုမြန်မာပြည်အောင်စုမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းလိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အစ်ကန်းစမဒီညတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါ။internet အသုံးပြုမှုရဲ့ NDA နဲ့ပတ်သက်လို့ American သမ္မတဟောင်းဘရက်ကိုဘာမာကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုသွားပါတယ်။ရုရှားတို့ကမကထလုံးမဲ့ Syria ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ဘူးလို့ Syria သဘုံအဖွဲ့တွေကပြောဆိုပါတယ်။ဖန်ခံထားတဲ့ Reuters သတင်းတောင်နှစ်ဦးကိုဒီကနေ့ရုံးထုတ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာက Reuters သတင်းတောင်နှစ်ယောက်အဖမ်းခံရတဲ့အမှုနဲ့ပတ်သက်ပြီးတော့
ကိုကြားရတာကဒီရဲနေုံနဲ့ပတ်သက်ပြီးသူကဘာမှသတင်းထုတ်ပြန်တာမရှိဘူး။ပထမဦးဆုံးဖြစ်ပြီးတော့နောက်တစ်ရက်သတင်းစာမှာပါတဲ့အားပဲ။ဘဝလုံးလို့ဘုံဘောင်းလုံးနဲ့ကျွန်တော်တို့ဒီရဲတပ်ဖွဲ့ဝင
်တယ်။သတင်းတော့နှစ်ယောက်ရဲ့အကျိုးဆောင်ရှိနေဦးတန်းစောအောင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြေ UNSC အဖွဲ့ဝင် KNPP KNY အမျိုးသားထုတ်တဲ့ပါတီရဲ့တပ်ဖွဲ့ဝင်တွေကိုမြန်မာတပ်မတော်ကတပ်ဖြတ်ခဲ့တဲ့ဆိုရဲဆွဆွဲချက်အတွက်စစ်ဆီးနေမှုနောက်ပြီးတော့ဂျပန်နိုင်ငံဈာယီဝင်ကြီးရဲ့ရိုဟင်ဂျာပြည်သူ့အပေါ်အမြင်စာရတွေကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကကြီးညာပေးတော့မှာပါရှင
်။ internet သုံးနာဟာလူတွေအနေနဲ့သူတို့မှရှိပြီးသားအစွဲတွေအပေါ်ပိုပြီးတော့ခိုင်မာစေမဲ့တည်င်းအချက်လက်တွေနဲ့လုံးဝကွဲပြားခြားနားတဲ့အမြင်ကိုဖြစ်ပေါ်စေတယ်လို့ internet ရဲ့ NDA တခုဆိုပြီး American သမ္မတဟောင်းဘရက်ကိုဘာမာကဗီတိန်မင်းသားဟယ်ရီကိုပြောပါတယ်မင်းသားဟယ်ရီရဲ့သမ္မတဟောင်းအိုဘားမားနဲ့စက်တင်ဘာလတုန်းကမေးမြန်းခန်းကို BBC Radio မှာဒီကနေ့ဗုဒ္ဓဦးနေ့မှာလွှင့်ထုတ်သွားတာပါဒါကြောင့် internet online ပေါ်ကဆက်ဆံရေးကနေပြင်ပဆက်ဆံရေးလူလူချင်းကြီးတွေဆက်ဆံမှုမျိုးဟာအရေးကြီးတယ်လို့သမ္မတဟောင်းအိုဘားမားကပြောပါတယ်internet ပေါ်မှာအရာရာတိုင်းဟာလက်တွေ့အပြင်အခြေအနေမှာထက်အဖြူအမဲတဲတဲကွဲကွဲရှင်းရှင်းလင်းလင်းကိုဖြစ်နေတတ်ပြီးလူလူချင်းမျက်နှာချင်းဆိုင်တွေ့တဲ့အခါမှာတော့အဲ့ဒီလောက်လွယ်လွယ်ကူကူမဟုတ်ဘူးလို့သမ္မတဟောင်းဥပမာကပြောပါတယ်။ဒါကြောင့် internet online ပေါ်မှာပြောကြဆိုကြတာထက်ပြင်ပလူချင်းဆက်ဆံရေးဟာပိုပြီးတော့ခက်ခဲသွားစေတယ်လို့ပြောပါတယ်။သူသမ္မတတာဝန်ယူခဲ့စဉ်အခြေအနေကိုလည်းပြန်ပြောင်းသတိရပြီးတော့ဒီတာဝန်ပေါ်မှာသူ့အနေနဲ့နှိမ့်ချနေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းသူတာဝန်ကအနားယူပြီးတဲ့နောက်ပိုင်းတော့သူ့ဘဝမှာအေဂျင့်တည်ငြိမ်မှုကိုခံစားရပြီးသူ့အိမ်ပြည်တော်မှာရှိစဉ်မစင်စားမိတဲ့ရေရှည်ပြဿနာတွေအပေါ်မှာပိုပြီးအာရုံထားမိတယ်လို့ပြောပါတယ်။ဒါကြောင့်လည်းသူရခဲ့တဲ့အတွေ့အကြုံတွေကိုနောက်လူတွေဘလို့ထိထိရောက်ရောက်လုံနိုင်ဖို့အကူအညီပေးနိုင်မယ်။နောက်ပိုင်းမျိုးဆက်သစ်ခေါင်းဆောင်တွေကိုဘလို့ပြုထောင်ပေးရမလဲဆိုတာကိုသူပိုအချိန်ပေးနေမိတယ်လို့ပြောပါတယ်။လူငယ်တွေသူတို့ဆုံးဖြတ်ချက်တွေအတွက်အားဖြည့်အကူအညီပေးဖို့ကိစ္စဟာအရေးကြီးပြီးလူငယ်မျိုးဆက်သစ်တွေအတွက်စွန့်အင်ခွန်အားလိုအပ်ချက်ကိုလည်းပြောပါတယ်။ခေါင်းဆောင်မှုနဲ့ပတ်သက်လို့ပြောတာမှာတော့အာဏာရှိသူတွေအနေနဲ့ပြည်သူတွေရဲ့စန္ဒအပေါ်နက်နက်နဲနဲမခံစားနိုင်ဘဲနဲ့တော့သူ့အလုပ်တာဝန်ကိုကောင်းကောင်းလုပ်နိုင်မှာမဟုတ်ဘူးလို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်ရှင်။
လီဗီးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပပြီးစီးခဲ့ပေမဲ့တခြားပြန်ကျင်းပတဲ့ဒီရွေးကောက်ပွဲရဲ့နောက်ဆုံးမေးရလဒ်တွေအပြည့်ထွက်လာဖို့ကတော့ရဲ့အနေနဲ့ကြောက်မှာပါလီဗီးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတက်နှစ်ကြိမ်တာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရူးကနေအနားယူမဲ့သမ္မတအဲလန်ဂျွန်ဆန်ဆာလီဖ်ရဲ့နေရာကိုအစားထိုးနိုင်ရေးနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချ်ဝဲနဲ့ဒုသမ္မတဂျိုးဆက်ဘောခိုင်တို့ကိုမျက်စံနာရှင်တွေကရွေးချယ်ခဲ့တာပါအော်တိုဘာ10ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအများစုနေကိုမရခဲ့တာကြောင့်ဝဲနဲ့ဘောခိုင်တို့နှစ်ဦးဟာနောက်တစ်ကြိမ်ထပ်မံရှင်ပြန်ရတာဖြစ်ပြီးအရင်တစ်ခေါက်ရွေးကောက်ပွဲရလောက်တော့လူသိမ့်မလာဘူးလို့မေးရုံဝန်ထမ်းတွေကပြောပါတယ်။ဒီဒီကြိမ်ကျင်းပတဲ့ရွေးကောက်ပွဲဟာအရင်တစ်ကြိမ်ကတည်းကပိုစနစ်ကျပြီးပြဿနာအနေငယ်သာရှိတယ်လို့အကဲကဲတွေကသုံးသပ်ပါတယ်။မင်းနဲ့ကျင်းပီးကိုကြိုးစားခဲ့တဲ့အမျိုးသမီးတဦးကိုတော့ထိမ့်သိမ့်နိုင်ခဲ့တယ်လို့အမျိုးသားရွေးကောက်ပွဲကော်မရှင်ကဆိုပါတယ်။သမ္မတလောင်းနှစ်ဦးဟာအလုတ်ကင်ခွင်လန်းပညာရေးနဲ့အခြေခံအဆောက်အအုံကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့မဲဆွယ်စည်းရုံးခဲ့ကြတာပါအကဲကဲဝေဖန်သူတွေကတော့အသက်83နှစ်အရွယ်ဘဝခိုင်ဟာဒုသမ္မတတက်တန်းတာဝန်ထမ်းဆောင်စဉ်တုန်းကထူးထူးခြားခြားဆွမ်းဆောင်နိုင်ခဲ့တာမျိုးမရှိဘူးလို့ပြောဆိုလိုက်သလိုအသက်52နှစ်အရွယ်ဝဲမှာလည်းနိုင်ငံရေးနဲ့အုပ်ချုပ်မှုအတွေ့အကြုံမျိုးမရှိသလောက်ပဲလို့ထောက်ပြဝေဖန်ကြပါတယ်
รัสเซียนั้นยังสู้ชีมาลามเอลันเดจิมบับเวรัสเซียรู้สั่งเนื้อซีเรียยิงจันยิสุนุบวยกูซีเรียปิดตัวเรียทักขันหูเจเจเปลี่ยนแปลงยาสีทับีดีสุนุบวยหาส่วนยังกุลาตัมกาจ้าวันสาวยาเป็นเดยิงจันยิลงงานเสียด้วยเชิงการวิชามาผู้ชีวเรนหูรัสเซียนั้นใช้วันจีสากิลาบรอกาจีกันในปูทูนีมาเปียวบาร์เด กุลาตัมกาเย็นยิ่งใจลงงานสิงห์รัสเซียรู้ชาวเลวจูซานีเดนรู้ซีเรียทบงนิกาเปียสูบีสู้ชีมาลงเมื่อสุนุบวยกุมเตปูรู้ซีเรียทบงพ่วยลิเซกาเปียสูไลปีเดนนักมาเบรัสเซียนั้นใช้วันจีเอ็มมาเช็ดทรัพย์บอลาราพิบาร์เดซีเรียตัมราบาชาลเออาสัตยารุกาเซนเปโบทบงเบกาตั้งสู้เจกุรัสเซียเบกาสุลุซีจินีรังรู้เลทบงนุกาเปียวาร์เดสุนุบวยมาจารุเอพิสามยาเปตุกา เป็นมาหลายปีอยู่เพียงตัวพี่ยามาพี่ซีเรียสุยาเย่เอ็นอาร์จีซงมหามิตรเดรัสเซียนี่เนี่ยลูกหลุมยาบุลูตบงนูกาเปียวาร์เดซีเรียสุยาการ์ดสู้ชีสุนิบวกุตเต็มเมลูเปียวสุทาบาร์เดเช่รัสเซียเนี่ยมาเช่นบ่าวชีเรตมรายุกับเวกุตเป็นมาเย่ทักคะแนนนี่เนี่ยสันวายนั้นสั่งเชียนี่มารัสเซียเนี่ยตัวมาสนับประจับบุรัสเซียแต่กันกังซองอเล็กซีเนเวลนิกาโซไลบาร์เด ยุคเก่าเป็นมาทับยังบุตรมรดาดีมีอาบุตรเดียวเป็นมาปนเสียงเป็นตัวเนี่ยที่กันเนี่ยบุรุษหนึ่งมาเว่ใกล้กันก้าวจากเนเวลนิกาปัญจาลัยดาวามาลาเซเชียนี่จิมบับเวรัสเซียตมรายุคเก่าเป็นมารอตมราปุตติงาโน้ตเช่าเนี่ยแต่แทบปีละในยามเอ็นนิทัชินีเรลูอจูสเตนิกาพบยาจาวาร์เรใกล้กันก้าวจากเนเวลนิโกรอสังเกตเท่านั้นชินีราจาตมรายุคเก่าเป็นหัวยาวเชียงเป็นหูตามยึดคันท้าวาร์เรตมราปุตติงา
ธรรมดาธรรมะมหัศเลวันนี้จะพินเนสักคนหนึ่งจะอาณาญาอยู่ท่าปีรอเต็กปีรอเสียใจในวิโลได้แข่งกังซองเนเวลนิกาเวบันนีราวะยูเอเมริกาแต่ยาบายมาบาดาสิเซนิโกยาไว้กูนายกันิเซนายที่ไลโดมิดานัสเซลีกิโลฮักสิเนตุยาคงาไลโดมิดานัสังาคิโลฮักสิเตกูช่างา ไลโดมิดาตัวสันเนกิโลเฮกส์โกตัวหนึ่งอ่ะไลโดมิดางาเซตเตกิโลเฮกส์งาชิเชงานเนสันนี่เนี่ยตัวนี้กูเรียนรู้มาไอ้เรื่องมิดาที่อากูเซกิโลเฮกส์ที่งาของอารุกานี่เลยช่วงนี้เป็นวาระเช่นยูเอ็มยามาไว้ซีเซียนเนี่ยพูดถึงเนี่ยยามาเนี่ยมันเนี่ยนั่งเห็นการตระหนี่กูน่าเสียเนี่ยรับเชื่อไปเลย รอยเตอร์สแสดงถึงนักอุกโฉยยามาพิจารณาถึงตระหนักปัจจัยยุ่งอ่ะที่ผิวปีไหลไปเลยภาษีขยะปีตระหนักปัจจัยที่กันในรอยเตอร์สแสดงถึงนักอุปเชตโกวาลงในกุจอสูดูนักอุกโฉยยามาทัดดูนายีปัตมาส่งเจียงยุทธ์ทับทับผิวปีที่อายุอ่ะที่ผิวปีลาผิวไปเลยตัวกูรอยินเสียงเจียงทองมาเทิงเตยมาผิวไปเลย ที่จะมาละสัญญาณิกาพันสิขยะปีเจ้าไปที่เดินทางนักอุกที่กันในยุทธ์ทุกท่ากับพัฒนาส่งเจมิราสุเนตุยกุญญาลาเลพิบาร์เดที่กันในที่อายุทุกท่ามารอมิราสุเวนิเดินทางดีที่อายุมาอภิยาวชินิจาราบาพันสิขันทายาเดเดินทางกัวลงอารอตุเนตุไม่สวยดูฮาอุบลีชูพาวเคราไม่ชิวุลูเปียวสุเกดลูตัวกูในสัญญาปันนาเลไม่ชิวุลูเปียวบาร์เด รู้เห็นจารีติ้งเนี่ยจีทบีย่าเลยจะขันจีเนรุ่มตีเนี่ยมุดีเนี่ยแต่สายเนี่ยสายเวสระนี่แล้วเวทเวชิมูเน่แต่ต้องสัตว์เนี่ยจวยกัวลงเนี่ยแต่นักสัตว์คนเนี่ยจวยกูจะสู้อุดหนูกูนั่งเงาเลี้ยวเฉยเอออุบลีเนี่ยสุยากับพันศิลาพิบาร์เลยที่เกลือสุยาสุสวยเลยได้นั่งเงาเลี้ยวเฉยเอออุบลีกูชูพาวจังสี่เจ็ดช่างมาขยันยันอ๋อทำงานสลีเนี่ยที่จะขันจานในบาร์เลยเช่ ฟิลิปปินส์เนี่ยมายาจุ่มมือพี่บ้ามุนงงาบงเดบงจอดีกูเนี่ยเดินจากเส้นตัวเลยนั่งเงินก้าก้าลูกคุณยิ่งชูพามุพี่เดลุสุสุทาร์เลยฟิลิปปินส์ทำอะไรรอดริโกดูดาเดย์มวยสวีวัตไอเป็นนิมิมุสาวเนี่ยเช็ดดิจังกูโลยาจุ่มมือเรียกจ้าตัวละพี่ในเนสโซบีลูมิอาตัวเล็กเนสยาพิเศษดาวะที่เนสแต่ไม่งาซาลุนุ่มมาละจุ่มลูเรปอจูลุเนี่ยยาจุ่มมือเนี่ยสาวอุริโกพี่มาทาร์ไตเกย์จูลุเนี่ยยาจุ่มมือเรียนั่งท้องสั่งชาวคุณิการ์
ရပြောခွင့်ရကတော့ရာဇဝတ်မှု35ရာခိုင်နှုန်းထိကျဆင်းသွားတယ်လို့တင်းလန်နေရုံကသတင်းတော်တွေကိုပြောခဲ့ပေမယ့်အသေးစိတ်ကိုတော့ပြောမတော်ပါဘူး2016ခုနှစ်ဇွန်လကသမရတာဝန်ဆက်တင်ထမ်းဆောင်ခဲ့တဲ့ဒေါက်တာဒီကရဲတပ်ဖွဲ့အနေနဲ့မူရည်စေဝါရောင်းဝယ်ဖောက်ကားသူတွေကိုတရားဥပဒေကြောင့်အရာဖမ်းဆီးယုံတင်တာမျိုးထက်တခါတည်းတုတ်တင်ရှင်းလင်းဖို့ခွင့်ပြုခဲ့တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့တိုက်ခိုက်အင်အားစုတွေကယူဆထားတာပါခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုမှာအသေးခံကားဘုံခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးစစ်သား2ဦးသေဆုံးရပြီး15ဦးဒဏ်ရာရပါတယ်။မ မတိမငင်ဖြစ်နေတဲ့ဟယ်မန်ပြည်နယ်မြို့တော်လက်ရှ်ကာကမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးအနီးနားရက်ကတာလီဘန်တွေကိုတံပြန်ချေမှုရေးစစ်စင်ရေးသွားဖို့ထွက်ခွာကြတော့မယ်အာဖဂန်မြို့သားစစ်တပ်ကတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပါတယ်အသေးခံဘုံခွဲသမားနှစ်ဦးကဖောက်ခွဲပစ္စည်းတွေတင်ထားတဲ့ကားနဲ့အာဖဂန်စစ်တပ်အခြေစိုက်စခန်းနဲ့မဝင်နိုင်အောင်လုံခြုံရေ Afghan စစ်သားများပြတေဆုံးတယ်လို့တာလီဘန်ပြောခွင့်ရကပြောပါတယ်အလားတူတိုက်ခိုက်မှုတွေမှာလည်းတာလီဘန်ဘက်ကတော့အသေးအပြောက်ကိုပို့ဖို့တာတာပြောလို့ရှိပါတယ်ရှင်
Jerusalem ကို Israel မြို့တော်ဖြစ်အမေရိကန်ကအသိမှတ်ပြုကြောင်းကြေညာခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ကို Jerusalem မြို့ရဲ့အလေးအမြတ်ထားရာဝက်စတန်ဝေါ်အနီးကနောက်ဆုံးမဲ့ယထာပူရာရုံနာမည်ဖြစ်အသုံးပြုဖို့အစ္စရေးတည်ယူပို့ဆောင်ရေးဝန်ကြီးကအဆိုပြုလိုက်ပါတယ် Jerusalem မှာမကြခင်ဖွင့်လိုက်မဲ့ဝက်စတန်ဝေါ်ကိုတိုးချဲ့ပြေးဆွဲမဲ့မြန်နှုံးမြင့်ယထာလိုက်တဲ့ပူရာရုံတစ်ခုတည်ဆောက်ရေးအစ္စရေးယထာပို့ဆောင်ရေးအရာရှိတွေနဲ့တွေ့ဆုံမှုအတွင်ဝန်ကြီး Israel Katz ကအစည်းအဝေးကိုပြောဆိုလိုက်တာပါဂျေရုဆလင်ကိုအစ္စရေးမြို့ရဲ့မြို့တော်အဖြစ်အသိမှတ်ပြုတဲ့သမ္မတထရမ့်ရဲ့ရဲရင်တဲ့တမိုင်းဝင်ဆုံးဖြတ်ချက်အတွက်ယထာပူရာယုံကိုသမ္မတထရမ့်နာမည်ပေးဖို့အဆိုပြုလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
မတ်တင်ထိုင်တဲ့ကိုအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့ရိုက်တာသတင်းတောက်နှစ်ယောက်အဖမ်းခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေကသူတို့အနေနဲ့သတင်းသမားချင်းဝတ်ကိုဖောက်ဖျက်ခဲ့တာမရှိဘူးလို့ပြောပါတယ်သူတို့ဖမ်းဆီးခံထားရတာနှစ်ပတ်အကြာဒီဘလူးနေ့မှာတရားရုံးထုတ်ဆင်မှာတော့သတင်းတောက်တွေကခုလိုပြောသွား ဲ့တဲ့ VOA သတင်းတောက်မမ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ဖန်စီခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့ဒီဇင်ဘာ28ရက်နေ့ကမင်္ဂလာတော်မြို့နယ်တရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ပြီးနောက်ထပ်ရမန်ယူခဲ့တာဖြစ်ပါတယ်ဖန်စီထိမ့်သိမ်းခံရတဲ့ဒီဇင်ဘာ12ရက်နေ့ကလေးကမိသားစုတွေနဲ့ကောရှေ့နေတွေနဲ့ပါတွေ့ခွင့်မရခဲ့တာဒီကနေ့မှပြန်လည်တွေ့ဆုံနိုင်ခဲ့တာဖြစ်ပါတယ်နိုင်ငံတော်လွှတ်ဝတ်ချက်ဥပဒေနဲ့ဖန်စီထိမ့်သိမ်းခံထားရတဲ့သတင်းတောက်တွေကတော့သူတို့ဟာသတင်းသမားတယောက်လှုပ်ရှားရှိတာကိုလှုပ်ဆောင်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်သူတို့စတင်ဖန်စီခံခဲ့ရတဲ့ဒီဇင်ဘာ12ရက်နေ့ကလေးကအင်းစိန် CID အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနမှထိန်းသိမ်းထားပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဖန်စီခံသတင်းတောက်တွေကတရားရုံးရှေ့မှာစောင့်ဆိုင်နေတဲ့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရားရုံးထဲမှာယမန်ယူနေချိန်ဖန်စီခံထားရတဲ့ကိုကျော်စိုးဦးကတော့နှိပ်စက်ခံရတာမရှိပေမဲ့အခုလိုဖန်စီခံရတဲ့အဖြစ်ကိုနားလည်နိုင်ခြင်းမရှိသလိုဖန်စီခံရတဲ့အခြေအနေမှာကြောက်စရာကောင်းတဲ့အခြေအနေတစ်ခုဖြစ်တယ်လို့ VOA ကပြောဆိုခဲ့ပါတယ်။ဒီကနေ့ရုံထုတ်ချိန်မှာသတင်းထုတ်တင်တဲ့အတူနိုင်ငံတော်လွှတ်ဝတ်ချက်များအဥပဒေနဲ့တရားစွဲခံရတဲ့ရဲဝင်တန်းနှစ်ဦးကိုရုံထုတ်ခေါ်ဆောင်လာခြင်းမရှိသလိုသူတို့ကိုအမှန်တကယ်ချုပ်ထားခြင်းထိန်းသိမ်းထားခြင်းရှိမရှိကိုလည်းမသိခဲ့ရပါဘူး။အမှုတွေတရေတွေဖြစ်ပေမဲ့ရဲစည်းကမ်းဥပဒေနဲ့အညီအရေးယူနိုင်တာမို့ထောက်ပြတာမရှိဘဲအရေးယူတာလည်းဖြစ်နိုင်တယ်လို့သတင်းတော်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကပြောပါတယ်
။ဒီကြားတာကရဲနေုံနဲ့ပတ်သက်ပြီးသူကဘာမှသတင်းထုတ်ပြန်တာမရှိဘူး။ပထမဆုံးဖြစ်ပြီးတော့နောက်တစ်ရက်သတင်းစာမှာပါတဲ့အားနဲ့ဘလုံးလူကမှုအောင်လုပ်တဲ့တော့ရဲတပ်ဖွဲ့ဝင်တော့မရောက်ဘူး။လည်းရေးပါတယ်။ဆိုပြီးတော့အဲဒါမှကြီးတဲ့ကျေတီပါရတပ်ပစီကန်တနေမှုတွေရရေးယူရလဲဖြစ်နိုင်တယ်။ဒါပေမဲ့ပုံလင်းမြင်တာတော့ဆိုလို့ကျွန်တော်ရေးနေရုပ်ကိုလည်းဘလို့ဘလို့ရေးယူထားပါတယ်ဆိုတော့ဒါကြာရေးကဆက်ပြရမယ်တောင်းရှိတယ်။ဒါဒီလိုဒီလိုတော့
သတင်းနောက်နှစ်ယောက်ကိုဒီကနေ့ပထမဆုံးရုံထုတ်တာဟာထပ်မံယမန်ယူသားတာဖြစ်ပြီးလာမယ့်နှစ်ဇန်နဝါရီ10ရက်မှသာထပ်မံရုံထုတ်သွားမှာဖြစ်ပါတယ်။ဒီကနေ့တရားရုံးမှာယမန်ယူပြီးသွားတဲ့အခါအင်းစိန်အကျဉ်းဆောင်ကိုပို့ဆောင်ထိန်းသိမ်းမှာဖြစ်တယ်လို့လည်းရှေ့နေကပြောပါရယ်။နောက်ယုံချင်းတွေကိုတော့အင်းစိန်အနောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးသွားမှာဖြစ်ပြီးလက်ရှိမှာတော့အခုလိုတရားရုံးယမန်ယူချိန်မှသာတွေ့ရတာမို့အခုအချိန်ထိအမှုတွေအသေးစိတ်ကိုဖတ်ရှုနိုင်ခြင်းမရှိသေးသလိုဖမ်းဆီးခံသတင်းတောက်တွေရဲ့အခြေအနေအသေးစိတ်ကိုလည်းပြောဆိုနိုင်ခြင်းမရှိသေးဘူးလို့ရှေ့နေကပြောပါရယ်။ရဲတော်ဝင်ရှိသူတွေနဲ့ညသာစာရင်တွေ့ဆုံမှုဖိတ်ကြားခံရပြီးနောက်ချိတ်ဆိုထားတဲ့ညမှာပဲသတင်းတောက်နှစ်ယောက်ဖမ်းဆီးခံလိုက်ရပြီးမြန်မာနိုင်ငံအစိုးရလွှတ်ဝတ်ချက်အဥပဒေနဲ့ပုံမှန်တက်ခံရတာဟာအကွက်စင်နာများလားဆိုတဲ့တွက်ဆမှုတွေလည်းကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။သ ဒီနောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးပြီးစစ်ဆေးခဲ့တာတဲ့နှစ်ပတ်ကျော်လာပြီဖြစ်ပေမဲ့အစိုးရဘက်ကဆွဆွဲထားသလိုဥပဒေပုံမှန်နဲ့ညှိစွန်းနေဆိုတဲ့မသိငါစရာရလဒ်တွေတကယ်ပဲတွေ့ရှိသလားဆိုတာကိုလည်းအစိုးရဘက်ကထုတ်ဖော်ပြောဆိုထားခြင်းလည်းမရှိသေးပါဘူး။သတင်းမီဒီယာသမားတွေကိုနိုင်ငံတော်လိုဝတ်ချက်များအုပ်ဝင်နဲ့တရားစွဲဆိုတာဟာအမြင့်ဆုံးတရားစွ ကိုယ်တိုင်ရှိတဲ့ဥတန်းစော်အောင်ကတော့လက်မခံနိုင်တာကြောင့်အကောင်းဆုံးခုခံချိန်ပတ်သွားမယ်လို့ပြောဆိုလိုက်ပါတယ်။
ဒီကတော့ဒီဟာသတင်းသမားသတင်းချက်လက်ကိုကောက်ခံတယ်မြို့တော်ရင်းကြီးကိုလှုပ်ဆောင်ရင်းနဲ့ချက်လက်တွေမိသွားတယ်ဟုတ်လားဒီကတော့ကျွန်တော်တို့အနေနဲ့လည်းဒါကိုဟိုနိုင်ငံတော်ပြည်သူကြီးသက်ဆိုင်ပေါက်ပြမယ်လို့လည်းကျွန်တော်မထင်ဘူးအဲ့လိုမျိုးသတင်းကိစ္စဖန်ဆောင်ရင်းနဲ့သတင်းမီဒီယာကျောင်းနေထန်းဆောင်ရင်းလည်းမျိုးပုံမှန်နဲ့ဆက်သွယ်ခံရတာကဒါကသတင်းသမားတွေအတွက်ရန်နေတာပါလေဒ
ဒီကနေ့ဒီဇင်ဘာ29ရက်နေ့သူတို့လက်ဝယ်ရှိခဲ့ခြင်းရှိမရှိဆိုတာကိုသတင်းတောက်တွေမေးမြန်းခွင့်သိရှိခွင့်မရခဲ့ပါဘူးရှင်။မမေခါသတင်းပေးပို့ထားပါ။
ကခုဖြစ်တဲ့ဟာကိုအကောင်းဆုံးနည်းဖြောင့်ဖြစ်ရှင်းမယ်ပေါ့နော်။နောက်ကျတော့မဖြောင့်လုံးမယ်ပေါ့နော်။ကျွန်တော်ငင်းချမ်းကြီးပဲရရှိနေပေါ့နော်။ဆင်းနဲ့ကပ်ဖတ်မီးစမဖြစ်ချင်းလို့နော်။ငင်းချမ်းလည်းမပြည့်ဖြစ်ချင်း။ကရပြည်နယ်ဆိုရနေနဲ့နှစ်ဖက်တင်ပြတန်ကြားချက်နဲ့ဒေတာသွင်းရရှိတဲ့သတင်းချက်လက်ပေါ်ပြည်တော်စုဆိုရကိုတင်ပြထားတယ်လို့ဝန်ကြီးဦးတည်ရယ်ကပြောပ ာ KMBB ရဲ့ခွန်မန်ယာယီစစ်စစ်ရေးကင်းစကန်ဖွဲ့ကနေတမတော်ဖွဲ့ကတည်ဆောင်လာတဲ့တက်ကားကိုစီစစ်ခဲ့တာကြောင့်နောက်တစ်နေ့မှာတမတော်ဖွဲ့ကနေ KMBB ကိစ္စကန်ကရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတေဆုံမှုရှိဖြစ်ပေါ်လာခဲ့တာပါဒီပြည်စင်မှာ KMBB တပ်ဖွဲ့ဝင်၃ဦးနဲ့ရွာသားတို့တိုက်ဆုံသွားခဲ့တယ်လို့တပ်ဖွဲ့ဝင်တို့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ်။လွတ်မြောက်သွားတဲ့တပ်ဖွဲ့ဝင်ရဲ့ဂျုံတွေ့ရတဲ့ဖြစ်စဉ်ကိုတော့ KMBB လွယ်ကော်ဆက်ဆံရေးယုံတာဝန်ခံကုညီရယ်ကအခုလိုပြောပါတယ
်။ဒီဖြစ်ပေါ်တဲ့ဒီ16ရက်နေ့တို့စစ်ကြီးသားတွေတိုက်တယ်လာတော့တို့ဆစ်ဆစ်တယ်ဆစ်ဆစ်ပြီးတော့မှနောက်တည့်ရဝိုင်းခါရတဲ့ချိန်မှာဘာမှပြန်မလုပ်ပါနဲ့ဒီစီဝဲလက်ခတ်တွေ့ဆုံဖြစ်ရှိဖို့အဲ့လိုပြောတဲ့ချိန်မှာလည်းနဲ့မလည်းလက်ရှိလေအဲ့လိုမျိုးတော့မလည်းနဲ့သူကြီးကားတော့ဘာလို့အဲ့သူဖြုတ်ပြီးတော့မှမျိုးယူနီဖောင်းဘူးတပ်ပေါ်ရဲမယ်ပေါ့အဲ့လိုပြောတယ်ပြောတယ်အဲ့မှာတပ်ပေါ်ရဲတဲ့ချိန်တပ်ပေါ်ရဲပဲနဲ့အော်တော်တိချက်လိုက်လေအဲ့မှာကျွန်တော်တို့ရဲဘော်တယောက်ကသူခုပြေးမှလို့တော့ပေါ့အဲ့ဒါသူကျွန်တော်စီပြန်ရောက်လာပြီးဒါမဲ့ချော်နေရမှတရားထားရပါတယ်နော်
စာဖို့ဝင်စုံနဲ့ရွာသားသူတိုက်စုံမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့ဆုံဆန်းစစ်စစ်ရေးဘွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရုံးတစ်ခုဖွဲ့စည်းပြီးထိုက်တိုက်သက်ပြစ်ဒဏ်ချမှတ်ပေးဖို့ KMBB ဘက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်။ဒါပေမဲ့လွန်ကော်ချေဆိုင်ဒေတာကူကဲမှုစစ်ဆန္ဒချုပ်အနေနဲ့ကတော့ဒီရင်နေမျိုးရပါတီကတပ်ဖွဲ့ဝင်၄ဦးတိုက်စုံခဲ့တာဟာနှစ်ဖက်ဆိုင်ပွဲတွေကြောင့်တိုက်စုံခဲ့တာဖြစ်ပြီးတပ်မတော်ကဖမ်းဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။KMBB စာဖို့ဝင်သုံးဦးနဲ့အယတသူတို့ကိုအစိုးရတပ်မတော်ဘက်ကဖမ်းဆီးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်လို့အမှန်တရားကိုဖော်ဆောင်ပေးဖို့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ကနေတောင်းဆိုခဲ့တယ်လို့အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးသွန်းစော်ကပြောပါရယ
်အဓိကမြေပြင်မှာဖြစ်သွားတဲ့အခြေခံအချက်အလက်တွေကိုကျွန်တော်ကြည့်ရတဲ့အခါမှာ KMBB ရဲ့စာဖို့ဝင်သုံးဦးနဲ့အယတသူပါဝင်တာကိုတွေ့ရပါတယ်အခုတော့မှကျူးလွန်ခဲ့တဲ့အစိုးရတပ်မတော်ဘက်ကဒီဘော်ရဲတို့ရကလည်းပဲတရားမေးပုံစံမျိုးဖြစ်နေတယ်ပေါ့နော်။ KMBB နဲ့သက်ဆိုင်ရာဒေတာ loan ကို ကကကတို့ကြားမှာတော့အကျန်အနံသွေးပြစ်တင်နေတာတွေအကွေပြဆိုနေကြတာတွေကျွန်တော်တွေ့ရတယ်။မှန်ကြားမဖော်ဆောင်နိုင်ဘူးဆိုလို့ရှိရင်ဒီကိစ္စကဖြစ်ထွက်ကြောင်းပဲဒီကျွန်တော်ရရှိထားတဲ့ဒီကြီးဖို့ကိုထိခိုက်နိုင်တယ်ပေါ့လေ။လက်ရှိတော့နေတဲ့မြန်မြန်ရေးလုပ်ငန်းစဉ်အကောင့်တွေခေါ်မှုဆောင်ရွက်မှုမှာလည်းပဲအောင်မြင်တဲ့အမှုတွေဖြစ်နိုင်တယ်ပေါ့။အဲ့ဒါကြောင့်ဖြစ်သွားတဲ့ကိစ္စပေါ်မှာမှန်တရားကိုပေါ်ရွေးတဲ့ဒီကျူးလွန်နေတဲ့ကာယကံရှင်အတွက်တက်မတော့တက်တာဒီနေ့ညမှာရှိသွားမယ်ပေါ့နော်။ပို့ဆောင်ပေးဖို့လိုအပ်တဲ့ကုန်စည်စီးတွေလုပ်ပေးဖို့တော်တယ်လို့ကျွန်တော်တို့အဲ့ဒါထောက်ပြတဲ့ UNGA နဲ့လုပ်တာဖြစ်ပါလေ
။ KNPP ဟာ UNSC ဖွဲ့ဝင်တစ်ဖွဲ့ဖြစ်နေတယ်လို့လက်ရှိမြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးအချက်တွေဆွေးနွေးနေဆဲလဲဖြစ်ပါတယ်။ UNSC ဖွဲ့အနေနဲ့မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့နောက်ဆုံးတွေ့ဆုံမှုမှာမပြေလည်သေးတဲ့စကားလုံးအသုံးနှုန်းတွေကြောင့်ပြည်ပြချင်းမရှိသေးလို့နိုင်ငံတော်ဆစ်ဆုံးဖြတ်ချက်ချနိုင်တဲ့တိုင်ပင်ခံပုဂ္ဂိုလ်တမတော်ကကိုရီဦးစည်းချုပ်တို့နဲ့တွေ့ဆုံနိုင်ဖို့ကြိုးစားနေဆဲလဲဖြစ်ပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်တင်ပြပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ရိုဟင်ဂျာအရေးပေါ်ဂျပန်နိုင်ငံသားရေးဝန်ကြီးရဲ့အမြင်ကိုတင်ဆက်ပေးစမှာတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုခိုနိုလာမယ့်ဇန်နဝါရီလထဲမှာမြန်မာနိုင်ငံကိုသွားတဲ့အခါမှာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်သူနာကိုလူအခွင့်အရေးပြသအဖြစ်ရှုမြင်ပြီးတော့ချင်းကပ်ဆောင်ရွက်တယ်လို့ဂျပန်နိုင်ငံသားတချို့ကတိုက်တွန်းနေကြပါတယ်။ဂျပန်အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်မြင့်မားနေတာကြောင့်ဂျပန်အစိုးရပေါ်ဝေဖန်မှုတွေတိုးနေချိန်မှာရခိုင်ဒေသကိုဂျပန်နိုင်ငံကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေဟာထိရောက်မှုရှိမရှိဆိုတာကိုဂျပန်လွှတ်တော်မှပြန်လည်တင်ပြနိုင်ဖို့အတွက်နိုင်ငံသားရေးဝန်ကြီးခွန်နိုကိုရိုင်းရခိုင်ဒေသကိုတွားရောက်လေပတ်တာဖြစ်ကြောင်းသုံးသပ်သူတွေကလည်းရှိပါတယ်။ကုညဝင်းအောင်ကစစ်စစ်တင်ဆက်ထားပါတယ်ရှင
်။ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုခွန်နိုဟာဇန်နဝါရီလအလယ်ပိုင်းမြန်မာနိုင်ငံကိုတွားရောက်ဖို့ရှိပြီးသူကီးစဉ်အတွင်းရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံနေရာချရာရေးအတွက်ပြင်ဆင်ဆောင်ရွက်နေတာတွေကိုတွားရောက်လေပတ်ကြည့်ရှုဖို့ရှိတယ်လို့ဂျပန်သတင်းတွေမှာဖော်ပြပါတယ်။နိုင်ငံသားဝန်ကြီးခွန်နိုဟာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဂျပန်အစိုးရရဲ့အစိုးရမှုတွေကိုတင်ပြဆွေးနွေးသွားဖို့ရှိတယ်လို့ဂျပန်အစိုးရတာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးဂျပန်ကျိုတိုသတင်းမှာပြီးခဲ့တဲ့ရက်ပိုင်းကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ဒေသမှာရိုဟင်ဂျာလူမျိုးဆိုတာမရှိဘူးလို့ဒေသခံရခိုင်တိုင်းရင်းသားတွေကရောမြန်မာနိုင်ငံသားအများစုကပါလက်မခံငင်းပယ်ထားပေမဲ့ရိုဟင်ဂျာပြည်ထနာကိုလူအခွင့်အရေးပြည်ထနာအဖြစ်ရှုမြင်ပြီးချင်းကပ်ဆောင်ရွက်တယ်လို့ဂျပန်နိုင်ငံသားသတင်းစာဆရာဥရွှေဘကောမစ္စတာဟီဆာအိုတာနာဘက်ကပြောပါတယ
်ဂျပန်အစိုးရအနေနဲ့တော်ဟင်းများဆိုတာကလူအခွင့်အရေးပြည်ထနာနဲ့လူခါရောက်နေတဲ့ဆိုတာတိကျပြီးချင်ပါတယ်အဲ့ပါကနိုင်ငံတကာဝန်ကြီးအနေနဲ့အခုလက်ရှိအခြေအနေကိုကြည့်ကြည့်တယ်လေမြန်မာဆွေရကောင်းဆောင်တယ်လေဖရနေကြည့်တယ်လေဒီချောက်တဲ့ပြေရှိနိုင်တဲ့ဤတန်းကိုရှားရမှာဂျပန်အနေနဲ့ပူပေါင်းဆောင်ရွက်နိုင်တယ်ဆိုရင်ဒါတော့အကျိုးရှိနေဖြစ်ရတယ်ခင်ဗျ
နာမည်ဇန်နဝါရီလနိုင်ငံသားရေးဝန်ကြီးခိုးနိုရဲ့ခီးစဉ်ဟာသူနိုင်ငံသားရေးဝန်ကြီးဖြစ်လာပြီးနောက်ပထမဦးဆုံးသောမြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်ဂျပန်နိုင်ငံထဲမှာလည်း2018ဘန်နာနှစ်အတွက်ဂျပန်အစိုးရရဲ့အသုံးစရိတ်ဘတ်ဂျက်ဟာအမြင့်အမားဆုံးဖြစ်နေပြီးဂျပန်အစိုးရပေါ်ဝေဖန်မှုတိုးနေခြင်းဖြစ်တာကြောင့်ရခိုင်ဒေသကိုဂျပန်နိုင်ငံကလက်ရှိပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေထိရောက်မှုရှိမရှိဆိုတာကိုဂျပန်လွှတ်တော်မှပြန်လည်တင်ပြနိုင်ဖို့နိုင်ငံသားဝန်ကြီးခိုးနိုကိုတိုင်ရခိုင်ဒေသကိုတွားရောက်လေပတ်တာဖြစ်နိုင်ကြောင်းဂျပန်မြန်မာအရေးသုံးသပ်သူဦးကျော်ကျော်စိုးကမြင်ပါတယ
်အခုလောလောဆယ်မှာ2018ဘာနာရေးနှစ်အတွက်ဂျပန်ဆိုရဆိုဘတ်ဂျက်ကိုအတိအကျလိုက်ဒီအဲဒီဘတ်ဂျက်ကဒါဂျပန်ရဲ့သမိုင်းမှာဒါအများဆုံးပဲဒါမဲ့ဇန်နဝါရီလလယ်မှာအဲဆက်တော့ပြန်စမှာအဲဘတ်ဂျက်ကဆက်ကမှာဆွေးနွေးကြတဲ့ခါကျတော့အဲ့ဒီပြဿနာကတက်လာလို့ဂျပန်ဆိုရဒီဖိုက်တော့ကြောင့်ဘတ်ဂျက်ဆိုရအသုံးပြုတဲ့ကိုအဲစနစ်တကျနဲ့တေကစီစဉ်နဲ့လို့ပုံဆွဲနေပါတယ်ဆိုတာပြခြင်းတဲ့အတွက်ကြောင့်သူတို့သွားလိုက်ရမှာလေအချက်ချက်တော့ပါလိမ့်မယ်
ဒီကနေ့အိုဂိုလာကအာဆာခေါ်ရွင်ညာအကျံဖဲအုစုကရေကန်မြောပိုင်းလုံချုံကြီးကင်းစခန်းတွေကိုဝင်တိုက်ခဲ့ပြီးနောက်ပိုင်းမြန်မာလုံချုံကြီးတပ်တွေရဲ့နေမြေရှင်းလင်းအဖြစ်စဉ်အတွင်းရွင်ညာ6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလွန်သွားကြတာကြောင့်အဲ့ဒီရွင်ညာဒုက္ခသည်တွေကိုရေကန်ပြည်နယ်ထဲမှာပြန်လည်လက်ခံဖို့မြန်မာအစိုးရကနိုင်ငံတကာကိုကတိပေးထားတာပါအဲ့ဒီဒုက္ခသည်တွေပြန်လည်နေရာချရာရေးအတွက်ဂျပန်အစိုးရကလည်းလူသားချင်းစာနာမှုအကူအညီတွေပေးနေပါတယ်ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်ဖိအားပေးနေပေမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာကောင်းတွေရှိနေတဲ့မြန်မာနိုင်ငံနဲ့ပုံမှန်နီးစပ်တဲ့ဆက်ဆံရေးကောင်းတွေထူထောင်ဖို့ဂျပန်အစိုးရကပုံပြီးလှူလာနေကြောင်းဂ Japan Drin Asia Ushibaga, Tunda Bari.
Nanyandaka Taiwanga the
ဒီလူကိုသိရတဲ့ပတ်သက်ရတနာအနေနဲ့စိုးရိမ်နေတဲ့အတွက်မြန်မာအစိုးရအနေနဲ့ကြုံစားပြီးတော့ဆောင်ရွက်ပြီးတော့ဒီပြဿနာကိုဖြေရှင်းပြီးတော့အဲ့ဒါကိုတော့ဘာလို့ပြောလဲဒါလေးအပြင်မြောက်ကိုရီးယားကနျူကလ িয়ার ဆန်တဲ့ပေါက်ကွဲမှုကိုလက်တုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့စနေမာလကအခုလက်သမဂ္ဂလူညွန့်ကြီးကောင်စီမှာချမှတ်လိုက်တဲ့မြောက်ကိုရီးယားဆန်ရဆုံးဖြတ်ချက်ကိုမြန်မာ ချင်းထိမြန်မာနိုင်ငံဟာမြောက်ကိုရီးယားနိုင်ငံနဲ့တန်တမန်ဆက်ဆံမှုရှိနေတယ်လို့စီးပွားရေးအရလည်းအပြန်လန်ဆက်ဆံမှုတွေရှိနေပါတယ်ခင်ဗျာ
ကိုညဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်ကျမတို့ရဲ့ VOA ကနေဒီစောင်းနှင်းတွေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းမှာ DRD ကိုခန်းစားရေးဖွဲ့ထားတဲ့သတင်းတွေနဲ့ဖျော်ဖြေပေးလို့ရှိပါတယ်ဒါကြောင့်ဒီညမှာတော့စိုးလွင်လွင်တည်ဆူထားတဲ့ဒဇင်ကျွေးတဲ့စောင်းသတင်းနဲ့ဖျော်ဖြေပေးကြပါတယ်နားဆင်ပါရှင်တကူရာတီအတွက်ဆောင်းသချင်းလေးကိုတော်တာရှင်တွေကြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကနေဖုန်လုံးနဲ့ညဘက်စီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာမှာမကြခင်မှာတင်ဆက်ပေးမယ်။ဒုတိယပိုင်းစီစဉ်ဒီမှာတော့မြန်မာလူထုနဲ့ဒုတိယပိုင်းစီစဉ်မှာတော့ဒီမြမအရေးသုံးသက်ချက်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်၂၀၁၈ခုနှစ်ဒီဇင်ဘာလ၂၈ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့၂၀၁၈နိုင်ငံရေးအနှစ်ချုပ်သုံးသက်ချက်ဆွေးနွေးကမှဒီနှစ်ထဲဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကအခုလိုမင်းကွန်းပြောသွားတာကိုဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်မှပြည်စုံနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့2019ခုနှစ်အတွင်းမြောက်ကိုရီးယားနဲ့ဆက်ဆံရေးအခြေအနေကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်အောင်စုထိရောက်အောင်ပြစ်နိုင်တဲ့မြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ပဲ့ထိန်တက်ဒုံးကျည်စီစဉ်ကိုအထမြောက်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူသမ္မတမဖြစ်ခင်သူ့ရဲ့ Twitter စာမျက်နှာမှာရေးသားပူပါတယ်။သူအမေရိကန်သမ္မတဖြစ်လာပြီးနောက်ပိုင်းမှာတော့စီးရဲအရာချင်းချောက်မှုနဲ့စီးပွားအရာပိတ်ဆို့မှုတွေကိုအလေးပေးတဲ့မြောက်ကိုရီးယားအပေါ် PRP ဆက်ဆံရေးနည်းပြဟာကိုကျင့်သုံးခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောက် Brian Patton စိုးမျိုးကနေပေးပို့တဲ့သတင်းကိုကိုဝင်းခန့်မောင်ကပြောပြပေးပါလိမ့်မယ်။
2019ခုနှစ်တနင်္လာနေ့မှာမြောက်ကိုရီးယားအခြေကိုအမျိုးသားထိတ်တန့်လုံခြုံရေးတရအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လေးထားပြောဆိုခဲ့တာပါမြောက်ကိုရီးယားအခြေလေးလာသုံးသက်သူဂျွန်တယ်လူရီကတော့သူ့အမြင်ကိုခုလိုပြောပါတယ
် and he's raised all kinds of expectations about
မြောက်ကိုရီးယားအခြေသူဘာလုပ်မယ်ဆိုတာနဲ့ပတ်သက်တဲ့မျှော်လင့်ချက်တွေကိုသူမြင့်တက်စေခဲ့ပါတယ်ဒါတွေကိုမှမလုပ်ဘူးဆိုရင်သူ့ရဲ့ပုံရိပ်ကိုထိခိုက်စေလိမ့်မယ်လို့သူတွက်ဆထားပုံရပါတယ်
ဧပြီလတုန်းကဖလော်ရီဒါမှာရှိတဲ့သူ့ရဲ့မာလာကိုပန်းပြေရိတ်တာအတွင်းတရုတ်သမ္မတရှီကင်းပင်နဲ့ညစာစားတဲ့နေ့မှာပဲဆီးရီးယားကိုဒုံးကျည်နဲ့တိုက်ခိုက်ဖို့သူအမိန့်ပေးခဲ့ပါသေးတယ်။ဒါဟာအကြက်သားပြည်သူတွေအပေါ်လူမဆန်ပဲဓာတ်ရုလက်နက်တွေနဲ့တိုက်ခိုက်ခဲ့တဲ့အစိုးရကိုလက်တုံ့ပြန်တဲ့သဘောရှင်းချက်ထုတ်ပါတယ်။သူ့ကိုထောက်ခံသူတွေကတော့သမ္မတထရန့်ရဲ့စီးရီးအင်အားပြမှုတွေဟာတရုတ်သမ္မတရှီကိုသတင်းစကားပေးဖို့ရည်ရွယ်တာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်စောင်းမှုကိုတရုတ်ကမထိန်းနိုင်ရင်အမေရိကန်ကဝင်ပါမယ်ဆိုတဲ့သဘောမျိုးဆိုလိုကြောင်းအတိတ်ပဲကြောက်ယူကြပါတယ်။ဒီတော့အတွင်းမှာပဲဂျပန်နဲ့တောင်ကိုရီးယားကိုကာကွယ်ရေးအသုံးစိတ်တိုးမပေးရင်အမေရိကန်ရဲ့စစ်အင်အားလျှော့ချပစ်မယ်လို့သမ္မတထရန့်ကပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းအခုလိုသူ့ရဲ့ချိန်ချောက်မှုတွေရှိနေတဲ့ကြားကပဲဒုသမ္မတမိုက်ပန့်ဒေတာတွေလာရောက်လဲပတ်ပြီးမဟာမိတ်တွေပေါ်အမေရိကန်ရဲ့ထောက်ပံ့မှုကိုထပ်လောင်းအတည်ပြုခဲ့ပါတယ်။သမ္မတထရမ့်ဟာသူ့ရဲ့တင်းမာတဲ့မြောက်ကိုရီးယားမူဝါဒအပေါ်အခိုင်အမာထောက်ခံသူတယောက်ဖြစ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုတွေ့ခဲ့ပါတယ်။တောင်ကိုရီးယားမှာတော့ကွန်ဆာဗေးတစ်သမ္မတပတ်ကွန်ဟေးတုံ့ထွက်သွားပြီးတဲ့နောက်အတိတ်တက်လာတဲ့ Liberal သမ္မတမွန်ဂျေလက်ထက်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုကိုအပြင်းထန်ဆန့်ကျင်ပေမဲ့ကိုရီးယားကျွန်းဆွယ်မှာအမေရိကန်ရဲ့အစိုးရအသုံးပြုမှုကိုတော့မထောက်ခံပါဘူး။မြောက်ကိုရီးယားရဲ့လေလာသူ David Starrett က
President Moon has been quite clear.
မြောက်ကိုရီးယားဘက်ကစတိုက်တာမျိုးမဟုတ်ရင်ကိုရီးယားကျွန်းဆွယ်မှာစစ်ပွဲဘယ်တော့မှမဖြစ်စေရဘူးဆိုတဲ့ယူဆကိုသမ္မတမွန်ဂျေအင်းကအလေးနဲ့ယုံကြည်တယ်ဆိုတာထင်ရှားပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်စောင်းမှုကိုခြေမုံဖို့လက်ဦးမှုရယူမဲ့စစ်ပွဲအတွက်အမေရိကန်ရဲ့စစ်အင်အားကိုထောက်ခံအားပေးတဲ့အမြင်တွေရှိနေပေမဲ့ကာကွယ်ရေးဝန်ကြီးချုပ်ဂျင်းမက်တစ်ကတော့အဲ့လိုတိုက်ခိုက်မှုတွေဖြစ်လာရင်ဆုံးရှုံးမှုအတိုင်းအတာပမာဏတွက်ဆမရနိုင်လောက်အောင်ကိုဖြစ်သွားနိုင်တယ်လို့ပြောပါရယ်အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကတော့ပျုံယမ်းကောင်းဆောင်တွေနဲ့ဂျိုတင်တတ်မှတ်ချက်တွေမထားဘဲဆွေးနွေးမှုမျိုးပြုလုပ်ဖို့သဘောထားပေမဲ့လည်းတစ်ဖက်မှာတော့သမ္မတထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးအမြင်မကြည်မလင်ဖြစ်နေတာကြောင့်အချိန်မြင့်ဝန်ကြီး Tillerson ရဲ့နေရာကိုလူစားထိုးမယ်ဆိုတဲ့ထင်ကြေးတွေလည်းထွက်ပေါ်နေရပါသမ္မတထရမ့်ကတော့တန်တမန်ကြီးလမ်းစဉ်ထက်ရန်စွာလှုံ့ဆော်တာတွေပဲလုပ်နေတာလည်းတွေ့ရပါတယ်မြောက်ကိုရီးယားကချင်းချောင်းရင်အမေရိကန်ဘက်ကမီးကုံရန်ကုံတုံ့ပြန်ပေမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအုံကိုကိုကိုကိုတတ်သိဖို့လုပ်နေတဲ့ဒုံးမြန်သမားစသဖြင့်ရန်စာထင်းငော့ပြောဆိုတာတွေလည်းလုပ်ခဲ့တာပါမြောက်ကိုရီးယားဘက်ကလည်းအမေရိကန်ဘက်ပစိဖိတ်သမုတ်တရားတွေကဂွမ်ကျွန်းကိုပစ်ခတ်ဖို့ချင်းချောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ပြန်လျှော့ခဲ့ပါတယ်ဒါပေမဲ့လည်းတာဝေးပြည့်ဒုံးကျည်နှစင်းကိုတော့ဂျပန်နိုင်ငံပေါ်ကျော်ပြီးသမုတ်တရားတွေပစ်ခတ်ဆန်းတက်ခဲ့ပါတယ်စက်တင်ဘာလမှာလည်းသူ့ရဲ့6ကြိမ်မြောက်နျူကလ িয়ার ဒုံးကျည်ဆန်တက်မှုပြုလုပ်ခဲ့သေးတာပါ ကုလသမဂ္ဂမှာတော့တရုတ်နဲ့ရုရှားကိုမြောက်ကိုရီးယားအပေါ်အကျိုးတူစည်းဝါးနဲ့တွင်းထွက်ပစ္စည်းဝယ်ယူတာတွေတာမီဖို့အရေးအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေလှုံ့ဆော်နိုင်ခဲ့ပါတယ်။နှစ်ကုန်ကနေနိုဝင်ဘာလအတွင်း ICBM တာဝန်ပြည့်ပယ်ထိတ်တဲ့ဒုံးကျည်ကိုစတက်ပြီးအမေရိကန်ပြည်အောင်စုအထိရောက်အောင်ပြစ်နိုင်ပြီလို့မြောက်ကိုရီးယားကကြေညာခဲ့ပါတယ်။တရမန်ဆက်ဆံရေးတဖန်ပြန်လဲအသက်ဝင်လာမယ်လို့လူနည်းစုကမျှော်လင့်ကြပေမဲ့လာမယ့်2018တောင်ကိုရီးယားမှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲအတွင်းမြောက်ကိုရီးယားအနေနဲ့ပါဝင်ဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့တယောက်နဲ့တယောက်ရန်စပြောဆိုတာတွေအနည်းဆုံးရပ်ဆိုင်းသွားဖို့ရှိနေကြောင်းပါခင်ဗျာ
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်စင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ခင်
ဖီဝေကနေပဒူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထည့်ထုတ်လင်းပေးနေပါတယ်။အခုတစ်ခါမှာတော့ဒီ2019မြန်မာအနှစ်ချုပ်သုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်။အခုကုံဆုံးတော့မဲ့2019ခုနှစ်မှာမြန်မာဒီမိုကရေစီရှေ့ခီးကိုအပြင်းထန်တားဆီးလိုက်တဲ့ကာလတစ်ခုဖြစ်ခဲ့တဲ့အပြင်ကမ္ဘာစက်ကုံပေါ်မှာအခက်အခဲတာမကအရှုံးနဲ့ကြုံတွေ့ရမယ့်အခြေအနေတောင်ရောက်ခဲ့ရတယ်ဆိုပြီးတော့ပြောရင်လည်းမှားလိုက်မှာမဟုတ်ပါဘူး။ဘာကြောင့်ဒီလောက်တောင်ဖြစ်ခဲ့ရပါသလဲ2019မြန်မာရေးနှစ်ချုပ်သုံးသပ်ချက်မှာဦးကျော်စံတာကဆွေးနွေးတင်ဆက်ထားပါတယ်ရှင
်သရရှင်ဆရာ2019ဟာနုနယ်တဲ့မြန်မာဒီမိုကရေစီခရီးအစမှာအကြီးအမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်တစ်နှစ်လို့ဆိုရင်မှားမယ်မဟုတ်ပါဘူး2019နှစ်ဦးမှာပဲ NLD ဥပဒေအကြံပေးစစ်နေကြီးဥက္ကဋ္ဌဟာပြည်ပခရီးကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်မှာနေကင်းကြောင်တောင်လွတ်ကျန်တပ်ဖြတ်ခြင်းခံလိုက်ရပါတယ်။ဥက္ကဋ္ဌဟာမွတ်စလင်တူဖြစ်တဲ့အပြင်စစ်တပ်ကိုအာဏာကြီးစိုးခွင့်ပေးထားတဲ့2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုလည်းတဆိုင်မတ်တပ်ကျန်ဆအထုတ်ခဲ့သူဖြစ်ပါတယ်။ဒါကြောင့်လည်းဒီအချက်နှစ်ခုကြောင့်မလွတ်လာတဲ့သူတွေကလွတ်ကျန်တပ်ဖြတ်တာဖြစ်တယ်လို့ဆုံးသတ်မှုတွေရှိခဲ့ပါတယ်။ဥက္ကဋ္ဌလုတ်ကြံခါရဲအပေါ်ပြည်သူအများအပြားကနှမျောတတ်စိတ်မကောင်းဖြစ်ကြပေမဲ့မွတ်စလင်မုန်းပြည်စိတ်ရှိသူတို့ချို့ရဲ့နှိမ့်ထောင်းအားရဖြစ်မှုတွေကိုအင်တာနက်စာမျက်နှာ Facebook ပေါ်မှာတွေ့ရှိခဲ့ရပါတယ်။ဒါ့အပြင်လုတ်ကြံမှုမှာအဓိကတာဝန်ရှိသူဟာစစ်တပ်အရာရှိဟောင်းတူဦးဖြစ်နေတဲ့ဆိုတဲ့အချက်တခါစစ်အရာရှိကြီးများဩဇာကြီးဆိုတဲ့နေပြည်တော်မှာအခုအချိန်ထိပျောက်ဆုံးနေတဲ့ဆိုတဲ့အချက်တွေကလည်းဒီသုံးသပ်ချက်တွေမှန်ကန်ကြောင်းပြသနေတယ်လို့ဖြစ်နေပါတယ်။ဥက္ကဋ္ဌလုတ်ကြံခံမှုနဲ့ပတ်သက်ပြီး NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့ပါတယ်
။ဥက္ကဋ္ဌကိုလည်းဘောရဲပါ့ဗျာ။ဒါတော့ဖတ်ကြည့်ကြည့်။ဖတ်ကြည့်ကြည့်အောင်လုပ်နေတယ်။တရားဥပဒေဥပဒေပြင်ညာရှင်တရားဥပဒေ။ဆိုတော့ဒီမှာရေးတာပြန်ကတ်ကတ်လို့ခါတယ်။ဒီလိုပုံစံညာညာရှင်မှာသွားရနိုင်တာမှာကိုလုတ်ချင်တဲ့ကိစ္စကိုတရားဥပဒေအောင်ပြင်ရလုတ်တယ်ဆိုတဲ့အဆင့်လားခိုင်နေတဲ့ပုံစံ။ကိုနေမီးရဲ့လို့ဆောင်ကြပါနမတက်တာဘုရားကြီးဆောင်တာသိကြဒီလိုသိကြတို့နိုင်ငံနိုင်ငံသားရဲ့မှာရှိတယ်ဆိုတာကျမတို့အားလုံးတွေကိုယ်ယူချက်ရည်နှဆရာကြီးလည်းပါကျမတို့ရဲ့ဖွဲ့ချုပ်ချက်ပါဘုကိုကြီးတို့ဦးမြင့်မင်းတို့ကိုပုံကိုပါခဲ့တယ်ဆိုတာကတော့ကျမတို့တွေအင်မတားမှရည်နှဆရာကြီးတို့ကိုဖြစ်ပါတယ်ကိုယ်ယူချက်ကိစ္စကိုဖြစ်ပါတယ်ကျမတို့ဖွဲ့ချုပ်ချက်နဲ့လည်းတော့မှနေပါ
သူတို့ဟာမွတ်စလင်တွေဖြစ်ကြပေမဲ့မြန်မာနိုင်ငံမြန်မာမှုကိုဘလောက်တန်ဖိုးထားချစ်မြတ်လို့ကြောင်းဥက္ကဋ္ဌရဲ့သမီးကြီးဒေါက်တာရင်ရွယ်ခိုင်ကနေ့ချုပ်တီးပြီးပြောကြားသွားတာဟာအမျိုးသားရေးနဲ့ဘာသာအယူဝါဒကိုမခွဲခြားနိုင်သူတွေအတွက်စင်ကျင်စရာဖြစ်တယ်လို့ယဉ်နေစရာလည်းကောင်းလာပါတယ်
မြန်မာဥဒ္ဓဘာသာတက်မလျော့တဲ့ဖြစ်ချင်းမျိုးနဲ့ကျမတို့ဒီနိုင်ငံကိုချစ်ပါတယ်ရှင်ကျမတို့အစ္စလာမ်ဖြစ်သွားလို့မြန်မာနိုင်ငံကိုမချစ်တော့တာမဟုတ်ပါဘူးမြန်မာနိုင်ငံကိုကျမဖေအသက်ပေးပြီးချစ်သွားပါတယ်နောက်ဆုံးအချိန်ကြီးမြန်မာဆိုတဲ့ကုန်းနဲ့ပြေးသွားတော့ပါအဲ့ဒီတော့ကျမအဖေကိုအရင်ကကုန်းယူပါလေကျမအဖေသမီးပြည်သားအောင်ကျမမြန်မာနိုင်ငံကိုကျမနောက်ဆုံးအချိန်ကြီးချစ်သွားမှာပါမြန်မာလူဖြစ်ရတာကျမသိကုန်းယူပါလေ
တခါဒီနေ့အတွင်းမှာပဲမွတ်စလင်တွေစပေါင်းကူပြုရဲဆိုတဲ့အဆောက်အဦတချို့ကိုအတင်းပိတ်ခတ်ခဲ့တာဗုဒ္ဓဘာသာဖျားပရုံမှာဇေလာရောက်တဲ့မွတ်စလင်တချို့ကိုမောင်းထုတ်ခဲ့တာတွေလည်းဖြစ်ပွားခဲ့ပါတယ်ဒီလိုအနိုင်ကျင့်တဲ့လုပ်ရမျိုးကိုမလိုလားဆန့်ကျင်တဲ့မြန်မာပြည်သူတွေအများကြီးရှိခဲ့ပေမဲ့ ပသာရေးလူမျိုးရေးအစွမ်းရောက်သူတွေလို့သင်ကြုံဆက်မှတ်ခဲ့ကြပါတယ်ဒီလိုသတ်မှတ်ခံရတဲ့အတွက်လဲတခိုင်မြောက်ပိုင်းပြည်ထောင်စုအကြောင်းတရားဖြစ်ခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်2019ခုနှစ်ဩဂုတ်လမှာတော့ERSA အမိခံဘင်္ဂလီမွတ်စလင်အကြံဖက်သမားတွေဟာပြည်ထောင်စုရဲစခန်းတွေကိုဆက်တင်တိုက်ခိုက်ပြီးမြန်မာစစ်တပ်ကအင်အားအလွန်ကြုံဆုံးတုံ့ပြန်တိုက်ခိုက်လာပြီးရဲ့နောက်ပိုင်း ခပြခဲ့ပါတယ်ဒီခါမှာဖက်ကပြောခဲ့တဲ့ဘာသာရေးအစွန်ရောက်လူရက်တွေကိုလှုပ်ထားဘူးတဲ့ဖြစ်ထားဘူးတဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာကနှက်မြတ်တာတာမြင်နိုင်ဘူးခက်ခဲရှိလာခဲ့ပါတယ်သူတို့ကသူတို့ရိုဟင်ဂျာလို့ဆိုတဲ့ရခိုင်မြောက်ပိုင်းကမွတ်စလင်တွေပေါ်လူမျိုးစုလိုက်ဆက်စင်ရှင်နေရလို့တာဟာဒီလူတွေနဲ့ဘာသာအယူဝါဒမတူညီလို့ဖြစ်တယ်လို့တနည်းအားဖြင့်ဒီလူတွေဟ အမြဲရှိနေတယ်ဆိုတာကိုရခိုင်နိုင်ငံရေးသမားတချို့ကသတိပေးပြောကြားခဲ့ကြတာရှိပါတယ်။ဒါပေမဲ့တာဝန်ရှိသူတွေကတုံ့ပြန်အရေးယူဆောင်ရွက်မှုမရှိခဲ့ပါဘူး။နောက်ဆုံးမှာတော့ရခိုင်မျိုးသားပါတီ ANP ခေါင်းဆောင်တချို့ဟာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးဒီပြဿနာကိုတင်ပြခဲ့ကြပါတယ်။အဲဒီနောက်မကြာခင်မှာပဲ ARSA တွေဟာပြည်ထောင်စုလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်လာခဲ့ကြတာပါ။ ARSA တို့ဟာဒီဒေသကိုမွတ်စလင်တွေအတွက်ဖိကျလွတ်မြောက်တဲ့ဒေသဖြစ်စေခြင်းတို့ပြဿနာရဲ့အခြေခံအကြောင်းရင်းတစ်ခုကတော့နိုင်ငံသားအဖြစ်အသီးမှတ်ပြုတာမခံရဘဲနိုင်ငံမဲ့တွေဖြစ်နေရတယ်။ဖိနှိပ်ချုပ်ချယ်မှုတွေခံနေရတယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံအာဏာပိုင်တွေကဥပဒေနဲ့ကန့်ညီသူတွေအပေါ်နိုင်ငံသားအဖြစ်အသီးမှတ်ပြုမယ်လို့ဆိုပြန်တော့လေသူတို့သဘောကျရုံညာဆိုရဲနာမည်နဲ့မှတ်ပုံတင်ပေးရမယ်လို့တောင်းဆိုနေကြတာပါ။ဒီနေရာမှာတော့ရခိုင်တိုင်းရင်းသားတွေပါဝင်ပြည်ထောင်စုသားအများစုကဒီလိုနာမည်သိခံယူပြီးသိကြနိုင်မြေတောင်းဆိုလာမယ့်အရေးကိုစိုးရိမ်နေကြတာတွေ့ရပါတယ်
။ Ethnic identity ဆိုတာကိုအဲ့ဒီရိုဟင်ဂျာဆိုတဲ့လူကတောင်းတယ်။ကျွန်တော်တို့ကရခိုင်တွေက Ethnic identity ဆိုတာလက်မခံဘူး။ကျွန်တော်တို့ကသူတို့ရဲ့ရာသင်ရထက်တဲ့လူခွင့်ရေးဆိုတဲ့ကိစ္စတွေနိုင်ငံတွေကစံနှုန်းတွေကျွန်တော်တို့ကလက်ခံတယ်။လောလောဆောခရီးသွားခွင့်လူသားတယောက်နဲ့ရာသင်ရတဲ့လက်ခံတယ်။Ethnic identity ကိုကျွန်တော်လက်မခံဘူး။ဘာလို့လဲဆိုတော့ Ethnic identity ရတော့ရင်2008ဖွဲ့စည်းပုံအရအဲ့နေရာမှာကျွန်တော်တို့ဒနုတို့လို့ပေါ့လေကျွန်တော်တို့ဒီပလောင်တို့လို့ဘူတို့လို့ကိုပိုင်အုပ်ချုပ်ရေးဒေသတခုဆိုတာပေါ်လာပါလိမ့်မယ်။ပေါ်လာဆိုရင်ဘူးဒီကောင်တော့ဆိုတော့သွားပြီကျွန်တော်တို့ပြေးလိုက်ရပြီရခိုင်သွားပြီဘူးဒီကောင်တော့ရခိုင်ဒီလို့မြောက်ဘူး။အခုတော့မှဘူးဒီကောင်တော့ area မှာ Muslim population ဟာ95%ရခိုင်တော့ရှိတယ်
။ဒီလိုနဲ့တင်းမှန်မှုအချိန်မြင့်မားလာနေတဲ့ဒီပြဿနာကိုအဖြေရှာရေးအတွက်ကုလသမဂ္ဂအကြီးမှုချုပ်ဟောင်းဒေါက်တာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်တရက်ကိုဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့ပါတယ်။အချိန်ယူကွင်းစင်းလေ့လာမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ဒီကော်မရှင်ကအစည်းအဝေးခန္ဓာတရက်ကိုထုတ်ပြန်ခဲ့ပါတယ်
။ We are well aware that our recommendations on citizenship and freedom of movement touch on profound concerns of the Rakhine population. Nevertheless, the commission has chosen to squarely face these sensitive issues.
နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာခရီးသွားလာခွင့်ဆိုင်ရာကျွန်တော်တို့ရဲ့ထောက်ခံတင်ပြချက်တွေဟာရခိုင်ပြည်သူတွေရဲ့ခိုင်မာတဲ့သဘောတူမှုကိုမရရှိနိုင်ဘူးဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်။ဒါပေမဲ့ကော်မရှင်နေနဲ့ဒီအကဲဆက်တဲ့ကိစ္စရပ်တွေကိုတဲ့တဲ့မမတ်ရိုးရိုးသားသားရင်ဆိုင်ဖို့ရွေးချယ်ခဲ့ပါတယ်။ဒါကြောင့်လဲဆိုရင်ဒီကိစ္စရပ်တွေကိုခြံလှပ်ထားခဲ့ရင်ရခိုင်ပြည်နယ်ပါဝင်မြန်မာတိုင်းငံလုံးရဲ့အနာဂတ်ဟာပြန်တက်မှတ်လို့မရနိုင်တော့အောင်အနေရရှိလာနိုင်လို့ပဲဖြစ်ပါတယ်။ရခိုင်ပြည်နယ်ဟာရှုပ်ထွေးတဲ့နိုင်ငံရေးစီးပွားရေးလူမှုရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။စစ်ဖက်နဲ့အရက်ဖက်အာဏာပိုင်တွေဟာပြည်တော်စုပြည်နယ်ဒေသန္တရအဆင့်ဆင့်မှာပူးပေါင်းဆောင်ရွက်မှဒီစိန်ခေါ်မှုတွေကိုကျော်လွှားနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ရခိုင်ပြည်သူတွေအားလုံးပါဝင်ဆောင်ရွက်ဖို့ကတော့မရှိမဖြစ်ကိုလိုအပ်ပါတယ
်။ဒီလိုအစည်းအဝေးခန်းစားထုတ်ပြန်ပြီးနိုင်ပိုင်းအတွင်းမှာပဲ ARS ရဲ့အမိခံအကြံဖက်သမားတွေကဘုသူတော်မတော်မျိုးနယ်တွေကလူငယ်စခန်းတွေကိုလူဝင်အားနဲ့စီးနှင်းဝင်ရောက်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။အဲဒီနောက်မြန်မာလူငယ်တပ်ဖွဲ့တွေကတံမြန်ချေမှုန်းရာဆက်တင်ပြီးမွတ်စလင်အများအပြားတစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ကြရတာပါ။ ARSA တို့ရဲ့တိုက်ခိုက်မှုဟာကိုဖီအနန်ရဲ့အစည်းအဝေးခန်းစားကိုမှီးမှီးပြပြသွားအောင်လုပ်တာဖြစ်တဲ့အပြင်မြန်မာစစ်တပ်ကတုံ့ပြန်တိုက်ခိုက်လာအောင်တမင်ရွေချက်ရှိရှိနှိုးဆော်တိုက်ခိုက်မှုဖြစ်တယ်လို့သတင်းစာဆရာကြီးပေါ်ဒီလစ်နာကဆုံးသထားပါတယ်။
အစားအဖွင့်ရဲ့တက်ခဲမှုဟာအချိန်ကိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်။ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ပိုင်းအတွင်းမှာတိုက်တာပါ။တကယ်တော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါ။ဒီတက်ခဲမှုကြောင့်
ari sin khan sa long wa mai mai twa ba de da tat san mu long wa ma hou ba u tru ga si ye ya lou sha bu po lo jin ni da ba da jao ta phat ma sit tat ko twa sa ya gao la so bi lu lu ga a pit ti ni chei ta cha ta phat ma tru myo lin de a tai do da thwet ni de lu ngin a mya pya tru ba ko win la ja ba de
ဒါပေမဲ့နိုင်ငံတကာအထူးသဖြင့်အနောက်တိုင်းမီဒီယာနဲ့မွတ်စလင်နိုင်ငံတွေအနောက်နိုင်ငံတွေကဒီဖြစ်ရမှာမြန်မာအနာပိုင်းတွေမြန်မာနိုင်ငံသားတွေကတစ်ဖက်သက်အပြစ်ပုံချဝေဖန်ရတာကြရပါတယ်။ကျွန်တော်အစောပိုင်းကအစီရင်ခံခဲ့သလိုပါပဲဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာလူအသိုင်းအဝိုင်းကို၌ကရိုဟင်ဂျာစုစုတွေကိုမွတ်စလင်တွေမုတ်လို့မလိုမုန်တာဖြစ်နေကြတာရှင်းလင်းဖယ်ရှားခြင်းနေကြတာလို့လုံချလာကြတာဖြစ်ပါတယ်။ဒါပေမဲ့ပြဿနာကဒီအခင်းဖြစ်ပေါ်တဲ့နေရာတွေကိုမီဒီယာတွေစောရောက်ခွင့်ပိတ်ပင်ထားတဲ့အတွက်လည်းပုံမူကြီးထွက်လာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့နိုင်ငံတကာမီဒီယာတွေကမှားယွင်းစွာရေးသားနေကြတာတွေအများအပြားရှိတဲ့အကြောင်းတူရကီမီဒီယာတွေရဲ့လွှမ်းမတင်ပြမှုတရက်ကိုထောက်ပြီးကြေညာခဲ့ပါတယ်။သို့တော်လည်းပဲကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာအာဏာပိုင်တွေရဲ့လုပ်ရဟာ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ကြိုးပမ်းမှုဖြစ်တယ်လို့သုံးနှုန်းပြောကြလာပါတယ်
။ When 1/3of the Rohingya population had to flee the country. Can you find a better word to describe it?
Rohingya လူဦးရေရဲ့၃ဘုံတဘုံဟာတိုင်းပြည်ကထွက်ပြေးနေရတယ်ဆိုမှတော့ဒါကို ethnic cleansing လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့မခေါ်ရင်တခြားဘယ်လိုခေါ်ရမလဲ
။အလားတူစွာပဲ American ပြည်ထောင်စုနိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအစောပိုင်းမှာလေသံသိပ်မတင်းမှလာပေမဲ့ Congress အမတ်တွေရဲ့ PRB တောင်းဆိုမှုတွေညပြလာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဟာရိုဟင်ဂျာတွေပေါ့ ethnic cleansing လို့ခေါ်တဲ့လူမျိုးနွယ်လိုက်စီးနှင်းဖယ်ရှားမှုပြုလုပ်နေပြီးဒီအတွက်တာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တူကိုပြစ်မှတ်ထားပြီးအရေးယူမယ်လို့စတင်ပြောကြားလာပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်က brief cut တွေမှာရိုဟင်ဂျာမွတ်စလင်တွေပေါ့လူမျိုးစုလိုက်စီးနှင်းဖယ်ရှားမှုတွေကျွလွန်ကြကြောင်းအမေရိကန်ဆိုရကတရားဝင်သတ်မှတ်ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ရရှိထားတဲ့အချက်လက်တွေအရ ethnic cleansing လူမျိုးစုလိုက်စီးနှင်းဖယ်ရှားမှုတွေကျွလွန်အောင်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီး Rex Tillerson ရဲ့ကြေညာချက်မှာဖော်ပြထားတာပါလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်မှုတွေကိုလည်းအပြစ်ပေးအရေးယူဖို့အရေးကြီးကြောင်းနဲ့ရခိုင်ရေးဖြစ်ရှင်းရမှာကုလသမဂ္ဂလူညွန်ရေးကောင်စီနဲ့အထွေထွေညီလာခံတတိယကော်မတီတို့ရဲ့စာအုပ်ချက်တွေကိုအမေရိကန်ကအားပေးကြောင်းလည်းကြေညာချက်မှာပြောဆိုထားတာ
ပါအဲဒါကတော့ဝန်ကြီး Tillerson ရဲ့ကြေညာချက်ကိုကျွန်တော် VOA မြန်မာပိုင်းကထုတ်လွှင့်နေတာဖြစ်ပါတယ်ပြီးလို့ရခိုင်ပြည်ထောင်စုနဲ့နိဗ္ဗာန်လုံနေရတာဟာနဂိုကမအခက်အခဲမျိုးစုံနဲ့ရှင်တွန်းနိုင်ဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းပဲနှေးကွေးစေခဲ့ပါတယ်။တခါ2019ခုနှစ်မြန်မာနိုင်ငံများဆက်ဆံရေးကိုကြည့်မယ်ဆိုရင်လည်းအဲ့ဒီရခိုင်ပြည်ထောင်အရေးကြောင့်ပဲအမေရိကန်အပါအဝင်အနောက်တိုင်းတွေနဲ့နည်းနည်းကင်းကွာပြီးအင်ဂျီချင်းတရုတ်နိုင်ငံနဲ့ပုံမူရင်းနှီးစရာဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်နည်းငယ်ကတိုးတက်မှုရှိလာခဲ့တဲ့ဆိုတော့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းပဲ2019အတွင်းသတင်းနောက်တချို့ဖန်ဆီးအရေးယူရာခံရရကြောင့်ပြန်လည်ကျဆင်းသွားခဲ့တာတွေ့ရပါတယ်။ဒါရရှိမှာခင်ဗျာအလုံးချုံကြည့်မယ်ဆိုရင်2019ဟာမြန်မာဒီမိုကရေစီခရီးအတွက်အင်မတန်ကြီးမားတဲ့စင်ခေါ်မှုအခက်အခဲနဲ့ရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်တဲ့အပြင်ဘာသာရေးလူမျိုးရေးအစွန်းရောက်လူရက်တွေဟာနိုင်ငံပုံရိပ်ကိုထိခိုက်စေုံသာမကနိုင်ငံတကာနဲ့တကယ်တမ်းပပင်းတို့ရင်ဆိုင်ရတဲ့အခါမှာဆုံးနိုင်စင်နိုင်တဲ့လူရက်တွေပါလားဆိုတာသင်ခန်းစာယူရမယ့်နှစ်ဖြစ်တယ်လို့လည်းယူဆမိကြောင်းပါခင်ဗျာကျေးဇူးတင်ပါတယ်
ဥတော်စံသားရဲ့မြန်မာရေးတုံးသက်ချက်မှာ2019မြန်မာအနှစ်ချုပ်တုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းလူလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိတယ်ဆိုတာကိုကြည့်ကြအောင်ပ
ါ။ဘရရှိမဖျားနှစ်တည့်အတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့တဲ့နှစ်ပေါင်း 4,000 လောက်ကဘာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျဉ်းသုံးလာကြတာပါနှစ်တည့်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာယူမှန်းချက်ချတာဖြစ်ပါတယ်ဒါကြောင့်မို့လို့တော်ရရှင်တွေရောဒီနှစ်တည့်အတွက်ဘယ်လိုမျိုးယူမှန်းချက်တွေရှိပါလဲဒါကိုဘယ်လိုပြည့်မိအောင်လုပ်နိုင်မလဲဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလူတဲ့တော်ရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်နှစ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်သတင်းတွေကိုကြိုဆိုပါရစေ
။ တာရှင်နေနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိညာလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စီစဉ်ကြလိုက်မှာဆွေးနွေးပေးနေကြဖြစ်ပါတယ်။တော်တာရှင်နေနေနဲ့ VOA ကနေထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သူချင်းတောင်းခြင်းနဲ့ဆိုရင်လည်း VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ခုတစ်ခါမှတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။ကိုရင်နိုင်တင်ဆက်ထားတာကိုနားဆင်ပါရှင်။
VOA ရဲ့တပတ်တွင်အားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယောဘဘောလုံးပွဲတွေမှာဘာစလိုနာနဲ့ Real Madrid တို့ဒီတစ်ပတ်မှာထိတိုက်တွေ့ကြပြီးတော့ဘာစလိုနာကဂိုးပြက်အနိုင်ရသွားပါတယ်။ဘရိုဆိုင်းစစ်မှုနေမာက2018ကမ္ဘာဖလားမှာဘူဆွဲနိုင်တဲ့အသင်းတွေအဖြစ်နဲ့ဘယ်အသင်းတွေကိုရွေးချယ်လိုက်ပါသလဲ။နိုင်ငံကအိုလံပစ်ကော်မတီ IOC ကရုရှားအကစားသမား7ယောက်ကိုတောင်းပစ်စည်း3ဆွဲမှုနဲ့ပြိုင်ပွဲကနေရာသတ်ပံထုတ်ပယ်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ညာ။
ဒီဘက်ရောမဘောလုံးပွဲတွေမှာတော့ El Clasico လို့ခေါ်တဲ့ Real Madrid နဲ့ Barcelona အသင်းနှစ်သင်းတို့စပိန်နိုင်ငံ Madrid မြို့မှာထိတိုက်တွေ့ခဲ့ကြပါတယ်။ Real အသင်းရဲ့ကွင်းမှာနှစ်သင်းလုံးပထမပိုင်းမှာဂိုးမသွင်းနိုင်ခဲ့ကြပါပြီမဲ့ဒုတိယပိုင်းမှာတော့ Barcelona က3ဂိုးသွင်းပြီးတော့နောက်ဆုံးမှာ3ဂိုးကိုမရှိနဲ့နိုင်တော့ပါတယ်။ Barcelona အတွက်ဂိုးတွေကတော့ Suarez, Messi နဲ့ Vidal တို့ကသွင်းခဲ့တာပါ။ Barcelona အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်18ပွဲပြီးတဲ့အချိန်မှာ55မှတ်နဲ့ဇယားထိပ်မှာရှိနေပြီး Real Madrid အသင်းကတော့31မှတ်နဲ့အဆင့်4နေရာမှာရောက်နေပါတယ်။ဒါကြောင့် Barcelona အသင်းက Real အသင်းကို14မှတ်ဖြတ်ထားနိုင်လိုက်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက် Barcelona အနေနဲ့အမှတ်ပေးချန်ပီယံဖြစ်ပြီလို့ပြောနိုင်မလားဆိုတဲ့အပေါ်မှာ Barcelona နီးပြ Ernesto Valverde ကတော့
တော်ရင်တည်းမရောနေစီရီယာလာပရီမီယာဝဲလ်တာ nos queda mucho por delante
။ပြိုင်ပွဲကတဝက်တော်မပြီးသေးပါဘူး။ပြီးတော့ယာစီဒုတိယပိုင်းမှာအများကြီးကစားအောင်မှာပါ။ကျွန်တော်အနေနဲ့ရှေ့ကနေအမှတ်တော်တော်များများဖြတ်ထားနိုင်တဲ့အတွက်ဒါကိုတော့သဘောကျပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီပွဲချင်းစီပဲကြည့်ပြီးတော့ဆက်ကစားသွားမှာပါ
။ Real Madrid နီးပြဇီနေဒင်းဇီဒန်းကတော့ဒုတိယပိုင်းမှာ Real နောက်တန်းလူကာဗာဟောအထုတ်ခံရတာကပွဲအခြေအနေကိုလုံးဝပြောင်းသွားစေတယ်လို့ပြောလိုက်ပါတယ်
။ Sí, porque luego al final cuando quería hacer los cambios
ဟုတ်ပါတယ်။အဲ့ဒီအနီးကနေဒုတိယဂိုးပေးလိုက်ရတဲ့ penalty ကပွဲရဲ့ရလဒ်ကိုလုံးဝပြောင်းသွားစေပါတယ်။ကျွန်တော်စထွက်ကလေးကကောင်းကောင်းကစားနိုင်ခဲ့ပါတယ်။ဂိုးရခဲ့တဲ့ပေမဲ့ဂိုးမသွင်းနိုင်ခဲ့ပါဘူး။ဒုတိယပိုင်းကျတော့ကျွန်တော်တို့နောက်တန်းကအမှားတွေလုပ်ခဲ့မိတယ်။ဒီပွဲရှုံးတာဟာကျွန်တော်တို့အတွက်အတော်နာပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲကျွန်တော်တို့အရှုံးမပေးဘဲနဲ့ဆက်တိုက်သွားမှာပါ
။ဘရိုဒိုင်းစမူနေမာကရုရှားနိုင်ငံမှာကျင်းပမဲ့2018ကမ္ဘာဖလားပွဲမှာသူ့ကိုပို့ပြီးရင်းချက်တဲ့ကစားသမားတယောက်အနေနဲ့တွေ့ရမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဘယ်အသင်းကမ္ဘာဖလားကိုဘိုဆွဲနိုင်မလဲဆိုတဲ့အပေါ်မှာတော့
နာမည်ကြီးအသင်းတွေပဲဘိုဆွဲဖို့ရေပန်းစားနေတာပါ။အဲ့ဒီအထက်မှာဘရာဇီး၊ဂျာမနီ၊ပြင်သစ်၊စပိန်အာဂျင်တီးနားအသင်းတွေကတော့ဘိုဆွဲဖို့ရေပန်းအစားဆုံးအသင်းတွေပါအဲ့ဒီထက်ကမှနောက်တစ်သင်းကတော့ဘယ်လ်ဂျီယံအသင်းပါဘယ်လ်ဂျီယံအသင်းကတော့အသင်းကောင်းတစ်သင်းဖြစ်ပြီးဒီကမ္ဘာဖလားမှာမထင်မှတ်တာတွေလှုပ်လာနိုင်ပါတယ်အီဂျီအသင်းကဆာလာကတော့ကစားသမားကောင်းတစ်ယောက်ဖြစ်ပြီးဒီကမ္ဘာဖလားမှာခြေစွမ်းပြနိုင်ပါတယ
်2018ကမ္ဘာဖလားမှာတော့ဘရာဇီးလ်အသင်းဟာအုပ်စုအီးမှာဆွစ်ဇာလန်ကော့စတာရီကာဆာဗီယာတို့နဲ့တောက်စုတဲ့ကစားမှာဖြစ်ပါတယ်ခင်ဗျာဘရာဇီးလ်တိုက်စစ်မှူးဟောင်းရိုမာရီယိုကတော့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌရာဒူးကိုဝင်အရေးခံသွားဖို့စီစဉ်နေတယ်လို့ပြောလိုက်ပါတယ်။အောက်ဒီလိုက်ဆောင်မှုရှုပ်တော်ပုံတွေဖြစ်ခဲ့တဲ့ဘရာဇီးလ်ဘောလုံးလောကကိုရှင်းလင်းဖို့အတွက်သူ့အနေနဲ့ဝင်အရေးခံမှာဖြစ်တယ်လို့ပြောပါတယ်။ FIFA ကဘောလုံးဖွဲ့ချုပ်ကဘရာဇီးလ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမာကိုပိုလိုဒေနယ်ရိုကိုတာဝန်ကနေရက်90အနားပေးလိုက်တယ်လို့ကြေညာပြီး၄ရက်အကြာမှာရိုမာရီယိုကသူ့အနေနဲ့ဝင်အရေးခံမယ်လို့ပြောလိုက်တာဖြစ်ပါတယ်။အခုလောလောဆယ်မှာဘရာဇီးလ်အထက်လွှတ်တော်အမတ်ဖြစ်နေတဲ့ရိုမာရီယိုဟာဘရာဇီးလ်ဘောလုံးတော်ကရဲ့အားကြီးလိုက်စားမှုတွေကိုတော်တော်ကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဦးဆောင်ခဲ့တာဖြစ်ပါတယ်။ဘရာဇီးလ်ဘောလုံးတော်ကလည်းအားကြီးလိုက်စားတဲ့ဂိုင်းကိုတူးထပ်ပေါ်ပြီးတိုက်ပွဲဝင်နေတဲ့သူမရှိတာကြောင့်သူ့အနေနဲ့ဘရာဇီးလ်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ဖို့အရေးချင်းတဲ့အပြစ်ရှိတယ်လို့ရိုမာရီယိုကပြောပါတယ်။ရိုမာရီယိုဟာ94ကမ္ဘာဖလားမှာဘရာဇီးလ်အသင်းကိုကမ္ဘာဖလား၄ချိန်ရအောင်အဓိကစွမ်းဆောင်ပေးနိုင်ခဲ့တဲ့သူတူဖြစ်ပါတယ်ခင်ဗျာ။ဆွန်စီအသင်းကနီးပြပေါ်ကလမန့်ကိုယာရုကနေထုတ်ပယ်လိုက်ပါတယ်ဆွန်စီအသင်းဟာယာတီထက်ဝက်ချိုးတင်မှာမပေးစရာအောက်ဆုံးမှာရောက်နေတာကြောင့်နီးပြပေါ်ကလမန့်ကိုထုတ်ပယ်လိုက်တာဖြစ်တယ်လို့ပြီးခဲ့တဲ့ပုံထုံးလေးကအသင်းကကြေညာခဲ့ပါတယ်ခင်ဗျာ ကောင်မရိကဘောလုံးအာနာပိုင်းဟောင်းတွေကိုအရိလိုက်ဆောင်မှုစွဲချက်တွေနဲ့အမေရိကန်တရားရုံးကပြည်ထောင်စုအသီးသီးချမှတ်လိုက်ပါတယ်။မြို့မြို့ကဖက်ဒရယ်ခုံတမာရီဖွဲ့ကအရင်ဘရာဇီးဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဟွန်မာရီယာမရင်းနဲ့ပါရာဂွေးဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဟွန်အင်ဟယ်နာပေါတိုကိုဘောလုံးမဲ့ရုပ်သံထုတ်လွှင့်ခြင်းကနေဒေါ်လာတန်းချီလက်စားခဲ့တာကြောင့်သူတို့ကိုအပြစ်ရှိတယ်ဆိုပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ရုရှားအကြမ်းသမား17ယောက်ကိုအကြမ်းပြိုင်ပွဲတွေကနေရာသပံထုတ်ပယ်လိုက်ပြီးတော့2014ဆိုချီဆောင်သည့်အိုလံပစ်ပြိုင်ပွဲမှာရုရှားနိုင်ငံကအနိုင်ရခဲ့တဲ့နောက်ထပ်အိုလံပစ်ဆုတသိမ့်နှစ်ခုကိုလည်းပြန်ရုပ်သိမ်းလိုက်တယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကပြောလိုက်ပါတယ်။အခုချိန်ထိတော့နိုင်ငံတကာအိုလံပစ်အကြမ်းကော်မတီ IOC ကရုရှားအကြမ်းသမား43ယောက်ကိုပြိုင်ပွဲကနေထုတ်ပယ်ခဲ့ပြီးဒီထဲက22ယောက်ကတော့အကြမ်းဆိုင်ရာအနုညာတာခုံတမာရီအဖွဲ့ကိုအယူခံဝင်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။Wimbledon champion Hong Marion Bartoli ကသူတင်းနစ်ပြန်ကစားမယ်လို့ကြေညာလိုက်ပါပြီ။တင်းနစ်ကစားတာကနေ၄နှစ်ကြာအနားယူခဲ့ပြီးတဲ့နောက်လာမယ့်2018အတွင်းမှာခြေစားတင်းနစ်လောကကိုသူ့အနေနဲ့ပြန်လာနိုင်မယ်ရှိတယ်ဆိုပြီးတော့ပြောလိုက်တာပါ။ Bartoli ဟာ2013ခုနှစ်တုန်းကသူ့ရဲ့ပထမဆုံး Grand Slam ဆုဖလားဖြစ်တဲ့ Wimbledon champion ဆုကိုရပြီးတဲ့နောက်မှာသူ့အနေနဲ့ပြိုင်ပွဲအတွက်စိတ်ပိုင်းဆိုင်ရာအရာရောရုပ်ပိုင်းဆိုင်ရာအရာပါလေ့ကျင့်ပြင်ဆင်ရတာဒီစိတ်ကိုပြင်းထန်လွန်တဲ့အတွက်ဒီဒဏ်ကိုမခံနိုင်တော့လို့ဆိုပြီးတော့တင်းနစ်ကစားတာကလည်းအနားယူပြီးဆိုပြီးတော့ကြေညာခဲ့တာဖြစ်ပါတယ်။သူအနေနဲ့လာမယ့်မတ်လမှာကျင်းပမယ့် Miami Open Tennis ပြိုင်ပွဲမှာပြန်ကစားနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
။ကိုရင်နိုင်တင်ဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Internet ဆိုင်မျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရနိုင်ပါပြီ။ VOA ရဲ့ Internet Website ဆိုင်မျက်နှာကတော့ bambies.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပေးတဲ့သတင်းတွေကိုလည်းကြည့်နာထောင်လို့ရပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမှတ်တင်ထိုက်ကကြီးညာပေးပါမယ်ရှင်။
အင်တာနက်သုံးတာဟာလူတွေအနေနဲ့သူတို့မှရှိပြီးသားအစွဲတွေအပေါ်ကိုပိုပြီးခိုင်မာစေမဲ့သတင်းအချက်အလက်တွေနဲ့လုံးဝကွဲပြားခြားနားတဲ့အမြင်ကိုဖြစ်ပေါ်စေတယ်လို့အင်တာနက်ရဲ့အန္တရာယ်တစ်ခုဆိုပြီးအမေရိကန်သမ္မတဟောင်းဘရက်ကိုဘားမားကဗြိတိန်တော်ဝင်မင်းသားဟယ်ရီကိုပြောပါတယ်မင်းသားဟယ်ရီရဲ့သမ္မတဟောင်းအိုဘားမားနဲ့စက်တင်ဘာလတုန်းကမိမြန်ခံကို BBC ရေဒီယိုမှာဒီကနေ့ဗုဒ္ဓဟူးနေ့လွှင့်ထုတ်သွားတာပါဒါကြောင့် internet online ပေါ်ကဆက်ဆံရေးကနေပြင်ပဆက်ဆံရေးလူလူချင်းထိတွေ့ဆက်ဆံမှုမျိုးဟာအရေးကြီးတယ်လို့သမ္မတဟောင်းအိုဘားမားကပြောပါတယ်ရုရှားနိုင်ငံဆိုချီမြို့မှာလာမဲ့လာတဲ့ကျင်းပမဲ့ရုရှားတို့ဥဆောင်တဲ့ဆီးရီးယားငြင်းချမ်းရေးဆွေးနွေးပွဲကိုဆီးရီးယားပြည်သူတွေရဲ့ထောက်ခံမှုကြဲကြဲပြန့်ပြန့်ရရှိထားပြီးဒီဆွေးနွေးပွဲတွေဟာဆိုရင်ကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အခြေခံတွေချမှတ်ဖို့ရည်ရွယ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုရုရှားတို့ရှောင်လွှဲဖို့ကြိုးစားနေတာလို့ဆီးရီးယားသဘုံတွေကပြောဆိုပြီးဆိုချီမှာလုပ်မယ်ဆွေးနွေးပွဲကိုမတက်ဘူးလို့သဘုံအဖွဲ့40ကပြောဆိုလိုက်ပြီးတဲ့နောက်မှာရုရှားနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်လိုင်ဘေးရီးယားနိုင်ငံသမ္မတရွေးကောက်ပွဲကျင်းပပြီးစီးခဲ့ပေမဲ့တကြောပြန်ကျင်းပတဲ့ဒီရွေးကောက်ပွဲရဲ့နောက်ဆုံးမဲရလတ်တွေအဖြစ်ထွက်လာဖို့ကတော့ရဲအနှဲငယ်ကြောက်မှာပါလိုင်ဘေးရီးယားဖွဲ့စည်းပုံဥပဒေအရသမ္မတတပ်တန်းနှစ်ချိန်တက်ဆောင်ခဲ့ပြီးတဲ့နောက်ယာရုကအနားယူမဲ့သမ္မတအဲလန်ချွန်စင်ဆာလီရဲ့နေရာကိုအစားထွန်းနိုင်ရေးနာမည်ကျော်ဘောလုံးသမားဟောင်းဂျော့ဝစ်နက်သမ္မတဂျိုးဆက်ဘူဂီတို့ကိုမဲဆန္ဒရှင်တွေကရွေးချယ်နေကြတာဖြစ်ပါတယ်ရှင်
တရင်ချင်းချုပ်ကိုမတ်တင်ထက်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျူနော်ကမင်းစ်ဖြစ်ပါတယ်ကျမအီသန်စမရှင်ဖြူအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်ဖြူအေကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.